Welcome to the Voice of America in Burmese.
မင်္ဂလာနဲ့နိုင်ငံပြကြပါစေခင်ဗျာ VOA American တိုင်းရဲ့2014 April 28ရက်တနင်္လာနေ့မနေ့ပဲအစီအစဉ်တွေကို Washington DC မြို့တော်ကနေစပြီးအတန်ထွင့်နေပါပြီခင်ဗျာလိုင်းနိုမီတာ2432 39တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့အစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုရနိုင်တဲ့အတူချင်ညာပေးမှာပါယူကရိန်းရှေ့ပိုင်းမှာအဖမ်းခံရတဲ့ဥရောပစောင့်ကြည့်အဖွဲ့သားတွေကိုရုရှားလူလာတဲ့ဖမ်းဆီးထားသူတွေကထောက်ပြခဲ့ပါတယ်။ Saudi Arabia နိုင်ငံမှာ Mars ယောဂါနဲ့တေဆုံးသူနောက်ထပ်10ဦးတွေ့လာတဲ့အတွက်အခုဆိုတေဆုံးသူစုစုပေါင်းက105ဦးရှိသွားပါပြီ။မလေးရှားနိုင်ငံမှာရောက်နေတဲ့ American သမ္မတကမြန်မာနိုင်ငံမှာဘာသာရေးနဲ့လူမျိုးရေးပဋိပက္ခတွေရှိနေသေးတဲ့အတွက်ဒါဒီမိုကရေစီလမ်းကြောင်းပေါ်တွားနိုင်မှုစူးစမ်းနေတဲ့နိုင်ငံတွေအန္တရာယ်ရှိတယ်လို့ပြောကြလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်ဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။မလေးရှားနိုင်ငံရောက်နေတဲ့အမေရိကန်သမ္မတအိုဘားမားကအာရှလူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံခြင်းမြန်မာအရေးနဲ့ပတ်သက်လို့ပြောတာက
And no country is going to succeed if a part of its population is put on the sidelines because they're discriminated against.Malaysia wants
to see ဒီမှာတင်ဆက်သွားပါမယ်အဲဒီနောက်မြန်မာဒီမိုကရေစီရေးရာခံမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ရမှာဖြစ်တယ်လို့မြန်မာပြည်ကပေးစာများနဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့တက်ကြီးစကားတွေကိုနားဆင်ရပါမယ်တင်းနယ်လာနေမနဲ့အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုရန်နိုင်တို့ကကြေညာပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလူလာသူတွေဟာသူတို့ဖမ်းဆီးထားတဲ့ဥရောပစောင့်ကြည့်အဖွဲ့သားတွေကိုကောင်းကောင်းမွန်မွန်ထားရှိကြအောင်အာမခံတဲ့အနေနဲ့တနင်္လာနေ့ကလူသည့်ရှင်ကြားပြသခဲ့တယ်လို့သူတို့ကိုလှုပ်ပေးဖို့ပါညှိနှိုင်းမှုတွေလှုပ်လာခဲ့ပါတယ်သူတို့ကိုဖမ်းထားသူတွေကြမ်းကြမ်းမာမာရှိတာကိုပြသခဲ့ပြီးအဖမ်းခံရတဲ့ OSCE ဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကခေါင်းဆောင်ဂျာမနီနိုင်ငံသားဗိုလ်ချုပ်ကြီး Alex Schneider ကိုစလိုဗန်ကသတင်းတောက်တွေနဲ့ပြောဆိုတာကိုလက်နက်ကင်ဆောင်ထားတဲ့တပုံတွေကစောင့်ကြည့်နေကြတာပါသူတို့ဖမ်းထားသူ၈ဦးကိုစစ်တုံ့ပန်းတွေလို့သူတို့ကခေါ်ဆိုပါတယ်အခုလိုဖမ်းဆီးထားတာဟာနိုင်ငံရေးရည်ရွယ်ချက်ကြောင့်လို့ဗိုလ်ချုပ်ကြီးစနိုက်တာကပြောပါတယ် OSCE အဖွဲ့ကသူတို့ရဲ့အဖွဲ့သားတွေနဲ့ဆွေတင်နိုင်ငံသားစောင့်ကြည့်လေ့လာသူတို့ပြန်ပြီးလွတ်မြောက်ရေးအတွက်ညှိနှိုင်းရေးအဖွဲ့တစ်ဖွဲ့ကိုစလိုဗန်မြို့တော်ဝင်လို့ကြေညာထားသူနဲ့ညှိနှိုင်းဖို့အတွက်ဆေးလွတ်ခဲ့ပါတယ်တစ်ချိန်တည်းမှာပဲယူကရိန်းဒေသမှာရုရှားရဲ့လှုပ်ဆောင်မှုနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကစီးပွားရေးအရအရေးယူမှုအသစ်တစ်ခုကိုချမှတ်လိုက်ပြီးရုရှားကာကွယ်ဝန်ကြီးဌာနဆက်မှုလုပ်ငန်းနဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အနီးကပ်ဆက်နွယ်မှုရှိတဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးအရေးယူမှာဖြစ်ကြောင်းအမေရိကန်အစိုးရကပြောကြားလိုက်ပါတယ်
။ Saudi Arabia နိုင်ငံမှာ Mars လို့ခေါ်တဲ့အရှေ့လယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာ virus တစ်မျိုးကြောင့်နောက်ထပ်လူ10ယောက်တည်ဆုံးသွားတယ်လို့ဆော်ဒီအာနာပိုင်တွေကအတည်ပြုလိုက်ပါတယ်။ဒါကြောင့်ဒီယောဂါကိုစတင်တွေ့ရှိချိန်ကစပြီးတော့တည်ဆုံးသူဥယျာဟာ102ယောက်အထိရှိသွားပြီဖြစ်ပါတယ်။စနေနေ့က2ယောက်တည်ဆုံးပြီးတော့မနေ့တနင်္ဂနွေနေ့မှာနောက်ထပ်10ယောက်တည်ဆုံးခဲ့တာဖြစ်ပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်ဒီယောဂါပိုးစတင်တွေ့ရှိချိန်ကစပြီးယောဂါဖြစ်တဲ့သူ339ယောက်ရှိခဲ့တယ်ဆိုတာကိုအတည်ပြုနိုင်တယ်လို့ဆော်ဒီကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။အီဂျစ်နိုင်ငံမှာလည်းဒီယောဂါဖြစ်နေသူတဦးကိုတွေ့ရှိခဲ့ပြီးတော့အဲ့ဒီလူဟာတိတ်မကြသေးခင်ကဆော်ဒီအာရေဗျနိုင်ငံကိုသွားခဲ့တာဖြစ်ပါတယ်။နှာခေါင်းနဲ့ပါးစပ်ကိုဖုံးအုပ်ထားကြဖို့လက်ကိုမကြခဏဆေးဖို့အပါအဝင်ယောဂါမကူးဆက်နိုင်အောင်တခြားလုပ်စရာရှိတာတွေကိုလုပ်ကြဖို့ဆော်ဒီကျမ်းမာရေးတာဝန်ရှိသူတွေကမှာကြားထားပြီးတချို့မိဘတွေကသူတို့ရဲ့ကလေးတွေကိုအကြောင်းကိုမသွားခိုင်းတော့ပဲအိမ်မှာပဲနေခိုင်းထားကြပါတယ်။ရီယက်ဂျက်ဒါနဲ့ဒမ်မန်မြို့တွေမှာဆေးရုံ၃ခုကို Mars ယောဂါအထူးကူတာဖို့အတွက်သတ်မှတ်ပေးထားပါတယ်။မားစ်ယောဂါဟာကမ္ဘာတဝန်းလူ800ကျော်တည်ဆုံခဲ့တဲ့စားစယောဂါနဲ့ဆက်ဆက်မှုရှိတဲ့ယောဂါလည်းဖြစ်ပါတယ်။ဒီယောဂါနဲ့ပတ်သက်ပြီးကျွမ်းကျင်သူတွေဘာမှမသိရှိသေးသလိုကုသဖို့လည်းဆေးဝါးမရှိသေးဘဲဖြစ်နေပါတယ်။ယောဂါပို့ဘယ်လိုကူးဆက်တယ်ဆိုတာမသေးကြသေးပေမဲ့ကလအုပ်တွေကဖြစ်နိုင်တယ်လို့ယူဆနေကြပါတယ်ခင်ဗျာ
။ဂျူးတွေကိုမျိုးတုံးတုတ်တင်ခဲ့တဲ့ဂျာမနီတွေရဲ့ဟိုလိုကတ်စ်လို့ရဟာခေတ်သစ်သမိုင်းမှာအဆိုးအဝါဆုံးရာဇဝတ်မှုတစ်ခုလို့ပါလက်စတိုင်းသမ္မတမမ်မုဒ်အဘတ်စ်ကပြောဆိုလိုက်တာကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကပယ်ချလိုက်ပါတယ်။မစ္စတာအဘတ်စ်ရဲ့အခုလိုပြောကြားတဲ့ကြေညာချက်ကိုတနင်္ဂနွေနေ့ကပါလက်စတိုင်းအစိုးရသတင်းဌာန WAFA ကအစ္စရေးရဲ့ဟိုလိုကော့စ်အထိမ်းအမှတ်အောင်မြင်ပွဲနေ့မစတင်ခင်မှာပဲတရားဝင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အစ္စရေးနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေရပ်ဆိုင်းထားလိုက်ပြီး နောက်ရက်တော်ကြမှာမစ္စတာအဘတ်ကအခုလိုပြောကြလိုက်တာလည်းဖြစ်ပါတယ်။မစ္စတာနက်တန်ယာဟူးကတော့ပါလက်စတိုင်းခေါင်းဆောင်ဟာလူမှုစိတ်ဝင်စားအောင်သတင်းကိုလွယ်လွယ်နဲ့ထုတ်ပြန်တယ်လို့ဆိုပါတယ်။
ရိုမန်ကက်သလစ်အသင်းတော်ရဲ့ပုပ်ယဟန်မင်းကြီးဖရန်စစ်ကအရင်ပုပ်ယဟန်မင်းကြီးနှစ်ပါးကိုသူတော်စင်တင်မြှောက်လိုက်ပါတယ်။ဒုတိယမြောက်ဂျွန်ပေါ်နဲ့23ပါးမြောက်ဂျွန်ကိုဗက်တီကန်ကစိန့်ပီတာစ်ယင်မြေမှာဒီကနေ့မနေ့အခမ်းအနားမှာသူတော်စင်တွေဖြစ်သတ်မှတ်လိုက်တာဖြစ်ပါတယ်။ပုပ်ယဟန်မင်းကြီးဖရန်စစ်ကသူတော်စင်တင်မြှောက်တဲ့ရုပ်ဖတ်ဝတ်ပြုဆုတောင်းမှုကိုလုပ်ခဲ့ပါတယ်။ဥရောပကဒေါ်မီသားစုဝင်တွေနိုင်ငံကောင်းဆောင်တွေပါဝင်ထူးအဲ့တဲ့တော်တွေလည်းတက်ရောက်တဲ့သူတော်စင်တင်မြှောက်ပွဲအခမ်းအနားကိုစိန့်ပီတာစ်ယင်မြေမှာတည်းမကဗက်တီကန်စီးတီးမြို့တွေကလမ်းတွေပေါ်မှာပါလာရောက်ကြသူလူတသန်းလောက်အထိရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂုံနုဆောင်ပုပ်ယဟန်မင်းကြီး16ပါးမြောက်ဘန်နဒစ်လဲဒီခမ်းအနားကိုတက်ရောက်ပါတယ်။အရင်ပုပ်ယဟန်မင်းကြီးနှစ်ပါးကိုတပြိုင်တည်းသူတော်စင်တွေအဖြစ်သတ်မှတ်တာဟာအခုပထမဆုံးအကြိမ်နဲ့ဖြစ်ပါတယ်။သတ်မှတ်ခံရတဲ့သူတော်စင်နှစ်ပါးရဲ့ဓာတ်တော်မွေတော်တွေကိုလည်းအကြီးညိုခံနိုင်ဖို့ဒီအခမ်းအနားကိုပြန်လည်ယူဆောင်ခဲ့ပါတယ်ခင်ဗျာ။
ဒီ American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5မီတာ24 kHz 12.3 9မီတာ32 kHz 9.25 9မီတာ39 kHz 9.25 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မလေးရှားနိုင်ငံမှာရောက်နေတဲ့ American သမ္မတ Barack Obama ဟာတနင်္ဂနွေနေ့မှာမြန်မာနိုင်ငံကလူငယ်တွေအပါအဝင်အာရှကလူငယ်တွေကိုမလေးရှားတက္ကသိုလ်မှာရင်းနှီးနှီးနှီးတွေ့ဆုံပြီးမိကွန်းတွေကိုဖြည့်ကြားခဲ့တယ်လို့အသားအရောင်လူမျိုးယောက်ျားမိန်းမကွဲပြားမှုတွေရှိနေပေမဲ့အလုံးကိုဒန်းတူဆက်ဆံဖို့အတွက်လူငယ်တွေကိုတိုက်တွန်းခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာပဲမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာကိုချီးကျူးခဲ့ပေမဲ့ဘာသာရေးနဲ့လူမျိုးရေးပဋိပက္ခတွေရှိနေသေးတယ်မို့ဒါရီဟာဒီမိုကရေစီလမ်းကြောင်းပေါ်သွားနိုင်မှုစူးစမ်းနေတဲ့မြန်မာနိုင်ငံအတွက်အန္တရာယ်ရှိတယ်လို့လည်းသတိပေးခဲ့ပါတယ်။မြန်မာနိုင်ငံမှာတိုင်းဒေသလူမျိုးစုခွဲတွေနဲ့မတူကွဲပြားတဲ့ဘာသာရေးကိုးကွယ်မှုရှိနေတာမို့တရားဥပဒေစိုးမိုးမှုအောက်မှာဒန်းတူရှိစေဖို့လည်းဆော်ဩခဲ့ပါတယ်။မစ္စတာအိုဘားမားဟာမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်နဲ့လည်းတနင်္ဂနွေနေ့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဝန်ကြီးချုပ်ရက်ဆက်ကပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်းလင်းရှာဖွေတွေ့နိုင်ရင်အမေရိကန်နိုင်ငံကကူညီပေးတဲ့ပုံမှာကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။သမ္မတအိုဘားမားကလည်းလင်းရှာဖွေရေးအတွက်ဆက်ပြီးအကူအညီတွေပေးသွားဖို့ကတိပေးခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးကိုအလုံးစုံပါဝင်တဲ့မိဖက်ဆက်ဆံရေးဖြစ်ဆက်ဆံရေးအဆင့်မြင့်တင်ဖို့အတွက်သဘောတူညီမှုရခဲ့တယ်လို့လည်းခေါင်းဆောင်သူကပြောပါတယ်။ Pacific Data မိဖက်နိုင်ငံတွေကြားကုန်သွယ်ရေးသဘောတူညီချက်ရရှိရေးနဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးဆောင်ရွက်မှုတွေကိုပူးပေါင်းဆောင်ရွက်ဖို့လည်းသဘောတူခဲ့ပါတယ်။ဒီကိစ္စနှစ်ခုစလုံးကိုမလေးရှားကအရင်ကကန့်ကွက်နေတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာလူခွင့်အခြေအနေတိုးတက်ပေမဲ့ဒီထက်ကောင်းမွန်အောင်လုပ်ဖို့လိုတယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။
တောင်ကိုရီးယားသမ္မတပါကင်ဟေကသူမအနေနဲ့တောင်ကိုရီးယားဝန်ကြီးချုပ်ရဲ့ယာဒူကနှုတ်ထွက်လွားကိုလက်ခံသွားမှာဖြစ်ပေမဲ့စီဝေါကရုတ်တင်ပေါ်တိမောက်မှုပြဿနာကိုင်းတွဲဖြေရှင်းလို့မပြီးမချင်းနှုတ်ထွက်ဖို့ကိစ္စကိုလက်ခံမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ဧပြီလ16ရက်နေ့ကလူပေါင်း300ကျော်တည်ဆုံတာဒါမှမဟုတ်ပျောက်ဆုံးတာတွေနဲ့ပတ်သက်ပြီးတောင်ကိုရီးယားဆိုရရဲ့တုံ့ပြန်မှုပေါ်လူထုကမကြေမနက်ဖြစ်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ချောင်ဟောင်ဝမ်ဟာတနင်္ဂနွေနေ့စောပိုင်းမှာသူ့ကိုယာဒူကနေနှုတ်ထွက်ခွင့်ပေးဖို့တောင်းဆိုလိုက်တာပါ။ဝန်ထဲနေတဲ့ပုံပေါ်နေတဲ့ဝန်ကြီးချုပ်ကအစိုးရအဖွဲ့မှသူဆက်ရှိနေခြင်းအဖြစ်အစိုးရအဖွဲ့အတွက်ဝန်ထုပ်ဝန်မိုးဖြစ်စေတယ်လို့ပြောပြီးတော့ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်ကြောင်းကိုတနင်္ဂနွေနေ့အစောပိုင်းကရုတ်တံကနေပြောသွားခဲ့တာပါ။တောင်ကိုရီးယားနိုင်ငံမှာသမ္မတကအာဏာအရှိဆုံးဖြစ်တာကြောင့်ဝန်ကြီးချုပ်ယာရုဟာအဓိကအဖြစ်တော့အခမ်းအနားတွေတက်ဖို့အတွက်ပဲဖြစ်ပါတယ်။တန်ချိန်6800ရှိတဲ့အဲ့ဒီကရုတင်မော့ဟာကျောင်းသားတွေနဲ့ဆရာပေါင်းများစွာကိုတင်ဆောင်ပြီးတော့နိုင်ငံအနောက်အွန်ပိုင်းကဂျေဂျူးကျွန်းကိုသွားနေတော့တိမ်မောင်နစ်မြုပ်သွားတာဖြစ်ပါတယ်ဝန်ကြီးချုပ်ကသူ့အနေနဲ့အစောကတည်းကယာဒူကနေနှုတ်ထွက်ချင်ပေမဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုဦးစားပေးလုပ်သွားဖို့ရှိနေတာကြောင့်ယာဒူကမထွက်ခင်ကူညီချင်တယ်လို့လည်းပြောပါတယ်ခင်ဗျာ
စီးရီးယားနိုင်ငံထဲမှာကျန်းနေတဲ့ဓာတ်ရုလက်နက်တွေကိုလွှဲပြောင်းပေးဖို့စီးရီးယားကဓာတ်ရုလက်နက်ဖယ်ရှားရေးကိုဥဆောင်လုပ်နေတဲ့နိုင်ငံတကာအဖွဲ့ကစီးရီးယားအစိုးရကိုတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂနဲ့ပူးတွဲလှုပ်ဆောင်နေတဲ့ OPCW ဓာတ်ရုလက်နက်ဖျက်သိမ်းရေးအဖွဲ့ကြီးကကိုယ်စားလှယ်ကဒမတ်စကတ်မှာပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။
Direct from Washington, the voice of America, VOA.
ထိုင်တိုင်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့ ကိုရန်နိုင်တို့ကကြေညာခဲ့ကြတာပါ။အခုတော့အိုဘားမားအရှခီးစဉ်သတင်းလွှာတင်ဆက်ချင်ပါတယ်။မြန်မာနိုင်ငံမှာလူနည်းစုမွတ်စလင်တွေကိုဖိနှိပ်မှုတွေလုပ်မယ်ဆိုရင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းရှောင်လန်းနေမှုဟာအောင်မြင်နိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကတတိပေးလိုက်ပါတယ်။မလေးရှားနိုင်ငံကိုရောက်နေတဲ့သမ္မတအိုဘားမားဟာတနင်္ဂနွေနေ့ကအာရှလူငယ်ခေါင်းဆောင်နေတဲ့တွေ့ဆုံပွဲမှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးဒေသတွင်းတည်ငြိမ်ရေးအတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးသွားမယ်လို့ကတိပေးထားပါတယ်။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြမှာပါ။အ
ာရှလေးနိုင်ငံကိုခီးထွက်လာတဲ့သမ္မတအိုဘားမားဟာမလေးရှားနိုင်ငံကွာလာလမ်ပူမှာ၃ရက်တာရှိနေစဉ်တွင်တနင်္ဂနွေနေ့ကမြန်မာအပါအဝင်အာဆီယံ၁၀နိုင်ငံကလူငယ်၁၀၂ဦးနဲ့မလေးရှားတက္ကသိုလ်မှာတနင်္ဂနွေခွဲကြတွေ့ဆုံခဲ့တာပါ။တချိန်ကအထူးကြံဖြစ်ခဲ့တဲ့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာကိုချီးကျူးခဲ့ပေမဲ့ဘာသာရေးနဲ့လူမျိုးရေးပဋိပက္ခတွေဖြစ်နေတာတွေ့ရတာမို့ဒါတွေဟာဒီမိုကရေစီလမ်းကြောင်းပေါ်တွားနိုင်ဖို့ကြိုးစားနေတဲ့မြန်မာနိုင်ငံအတွက်အန္တရာယ်ရှိတယ်လို့သမ္မတအိုဘားမားကပြောကြားခဲ့ပါတယ
် And no country is going to succeed if a part of its population is put on the sidelines because they're discriminated against
နိုင်ငံတကာမှာအတူရှင်တွဲနေထိုင်ကြသူတွေချင်းချင်းခေါ်ကြဆက်ဆံမှုရှိနေမှာဆိုရင်အောင်မြင်တဲ့နိုင်ငံတကာဖြစ်လာမှာမဟုတ်ပါဘူးတကယ်လို့မလေးရှားနိုင်ငံမှာမွတ်စလင်မဟုတ်သူတွေအတွက်အခွင့်အလမ်းတွေဖွင့်မပေးရင်အောင်မြင်မှာမဟုတ်တယ်လို့မြန်မာနိုင်ငံအတွက်လည်းမွတ်စလင်တွေကိုဖိနှိပ်နေအောင်မြင်မှာမဟုတ်ပါဘူ
းမြန်မာနိုင်ငံမှာမကြခင်နှစ်တွေအတွင်းရိုဟင်ဂျာမွတ်စလင်တွေအတိုက်ခိုက်ခံခဲ့ရတယ်လို့ဖိနှိပ်မှုတွေပါရှိနေတယ်လို့လူခွင့်ရေးအဖွဲ့တွေကရောရခိုင်ပြည်နယ်တွေကမွတ်စလင်ဆန့်ကျင်သူတွေကိုစောင့်ကြည့်လေ့လာနေသူတွေကပါပြောကြားနေကြတာပါအမေရိကန်သမ္မတနဲ့တွေ့ဆုံပွဲမှာမြန်မာနိုင်ငံကလူငယ်ခေါင်းဆောင်၁၀ဦးပါဝင်ပြီးကရင်တိုင်းရင်းသားစောတဲ့ခန့်အောင်ကတော့မြန်မာနိုင်ငံကိုစားပြုမိကွန်းကိုမိကွန်းရခဲ့သူပါ
ကျွန်တော်တို့နိုင်ငံကလည်းအာဆီယံနိုင်ငံတွေမှာတနိုင်ငံပါဝင်ပါတော့ကျွန်တော်တို့ဒီအာဆီယံဒေသကိုပြင်ကြည့်တဲ့အခါမှာမီဒီယာဌာနမှုတွေအများကြီးရှိတယ်လူမျိုးတွေကွဲပြားမယ်ဘာသာစကားကွဲပြားမယ်သူရဲ့အမိုင်းနေရာလည်းကွဲပြားမယ်သူရဲ့အုပ်ချုပ်ပုံနေရာလည်းအကုန်လုံးကွဲပြားရပေါ့ဆိုတော့အဲ့လိုမျိုးကွဲပြားဌာနမှုအများကြီးရှိတဲ့အခါမှာဒီလိုမျိုးကျော်လွားပြီးတော့နောက်ခေါင်းဆောင်ဖြစ်လာတဲ့လူမျိုးတွေပုံသမတအနေနဲ့ဘယ်လိုလုပ်များခွာပေးခြင်းလေဆိုတာလေးမိခဲ့ပါတယ်။အဲတော့အတိုက်ဆုံးလေပြီးရတာတခုအချက်ပဲကျွန်တော်ပြောခြင်းလေ။အဲ့ဒါပါလဲဆိုသူကိုယ်တိုင်ကပြောခဲ့တယ်ပေါ့နော်။သူများရဲ့အနက်ကိုဝင်စီကြည့်လိုက်ပါပေါ့နော်။သူများရှုဖက်နက်ကိုပေါ့ဝင်စီကြည့်လိုက်ပြီးတော့မှသူတို့ခံစားသူတို့ခံစားကြည့်လိုက်ပါပေါ့နော်။အဲ့ဒါဆိုလို့ရှိရင်အဲကျွန်တော်တို့ကမိကုန်းနေမိကြအများရှိလာမယ်အမြင်နဲ့အများကြီးတွေ့လာမယ်ပေါ့။အဲဒါနေပြီးတော့ကျွန်တော်တို့ညှိပြီးတော့ဘလိုမျိုးကောင်းမွန်တဲ့ဒီ ASEAN ဖိုင်ဝန်ကိုတည်ဆောက်မလဲဆိုတာလေ။
ကောင်းမွန်တဲ့အာဆီယံအတိုက်ဝန်းတစ်ခုတည်ဆောက်ဖို့နဲ့အာရှဒေသတည်ငြိမ်အေဂျင်စီဖို့အတွက်အမေရိကန်နိုင်ငံကကူညီမယ်လို့လူငယ်ရင်းနဲ့တွေ့ဆုံပွဲမှာသမ္မတအိုဘားမားကကြေညာပေးခဲ့တယ်လို့လက်တွဲလှုပ်ဆောင်နိုင်ဖို့အတွက်ညွှန်းနေတယ်လို့ဆိုပါတယ
် I believe that together we can make the Asia Pacific more secure
အာရှပစိဖိတ်ဒေသပုံပြီးလုံခြုံမှုအတူလက်တွဲလှုပ်ဆောင်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်အမေရိကန်ကကမ္ဘာမှာအင်အားအကြီးမားဆုံးဖြစ်ပေမဲ့ထိတ်တက်ရင်ဆိုင်မှုနဲ့ငင်းချမ်းရေးကိုပဲကြည့်ပါတယ်ပြဿနာဖြစ်နေတဲ့ဒေသတွေမှာလည်းငင်းငင်းချမ်းချမ်းပြည်လည်သွားဖို့နိုင်ငံကြီးကနိုင်ငံငယ်လေးတွေကိုအနိုင်မကျင့်ဖို့နဲ့နိုင်ငံအားလုံးဟာနိုင်ငံတကာဥပဒေအောက်မှာတန်းတူညီမျှမှုရှိနေရမှာပါ
သမ္မတအိုဘားမားမင်ကွန်းပြောကြားဆင်ပါပဲပရိသတ်တွေကပစိဖိတ်ဒေသရင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးကိုဆန့်ကျင်တဲ့သူတွေကငင်းငင်းချမ်းချမ်းဆန္ဒပြမှုတွေကြုံခဲ့ရပါတယ်ဒီကုံသွဲမှုသဘောတူစာချုပ်က TPP ပစိဖိတ်ဒေသရင်းနိုင်ငံများပူပေါင်းဆောင်ရွက်နိုင်ဖို့လှုပ်ဆောင်တာဖြစ်ပြီးနိုင်ငံတကာနိုင်ငံကျွဲဝချမ်းသာလာစေဖို့အရေးပါတဲ့အချက်တွေဖြစ်တဲ့အလုံသမားအကာအကွယ်ပေးမှုအဆင့်မြင့်မားလာစေဖို့နဲ့တဘာဝဝန်းကျင်ကာကွယ်ဖို့အပြင်ညာနာမူပိုင်ခွင့်ကာကွယ်ရေးတွေရှိလာစေဖို့လှုပ်ဆောင်တာဖြစ်ပြီးဒါတွေဟာတရားဥပဒေစိုးမိုးမှုနဲ့ပွင့်လင်းမြင်သာမှုတွေရှိလာစေဖို့အတွက်အထောက်အကူဖြစ်စေမယ်လို့လည်းသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်
တော်ရရှိမြတ်ခင်ဗျာမြန်မာနိုင်ငံတွင်းကရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်နေဆက်ဒေသနေရာအတော်များများမှာမွေးဆေးဝါးသုံးဆွဲမှုတွေစိုက်ပျိုးထုတ်လုပ်မှုတွေပုံများလာနေပါတယ်ဒါကြောင့်လဲမကြခင်ကပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမွေးဆေးဝါးစန့်ကျင်ရေးနေ့တွေကိုပထမဆုံးအကြိမ်အဖြစ်ကျင်းပခဲ့ကြပါတယ်ဒီနေ့တခြားတိုးများလာတဲ့မွေးဆေးဝါးအန္တရာယ်နဲ့ပတ်သက်လို့အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစည်းအဝေးမှာသောရရှင်ရဲ့အမြင်တွေကိုဆွေးနွေးကြအောင်ပါဗျာဆွေးနွေးလို့ရတဲ့သောရရှင်ကြီးကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီး fax နံပါတ်က1-239-382-5554ဖြစ်ပါတယ် ။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့ဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါခင်ဗျာ။
အင်္ဂါညတရရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ပါရစေ။အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကန်းအလဲကျလာပါပြီ။မြန်မာပြည်ပြင်ပြောင်းလဲရေးမှာပညာရေးကဏ္ဍဟာအခြေခံအကျဆုံးဖြစ်တာကြောင့်ပုဂ္ဂလိကပညာရေးဝန်ဆောင်မှုလုပ်ငန်းတွေအနေနဲ့လဲတက်ကြွစွာပါဝင်ဆောင်ရွက်နေတယ်လို့ပညာရေးဆိုင်ရာနိုင်ငံတကာစုတွေချီးမြှင့်ခံရတဲ့ Crown အဆင့်မြင့်ပညာရေးဝန်ဆောင်မှုလုပ်ငန်းထူထောင်သူဦးအောင်ကျော်ဆန်းကပြောပါတယ်။နိုင်ငံတကာအဆင့်မီပညာရေးစနစ်ကိုအသွင်ကူးပြောင်းနိုင်ဖို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲပဲလို့ဆိုပါတယ်။ Editor ဦးသညွန်းဦးကဦးအောင်ကျော်ဆန်းနဲ့တွေ့ဆုံမေးမြန်းတင်ဆက်ထားပါတယ
်။တကယ်တမ်းဗမာပြည်မှာပုံလိကအလူပညာရေးဆိုင်ရာဖွဲ့စည်းပုံစံမျိုးနဲ့ပေါ့အခုအနေထားတရားဝင်ရက်တီလို့ရရလား။
ရက်တီလို့ရအောင်လဲကျွန်တော်တို့လုပ်တယ်ပေါ့နော်အတိုင်မြင်ခံဆိုတဲ့နေရာမှာပညာရေးလမ်းကြောင်းတစ်ခုတည်းမဟုတ်ဘဲနဲ့မြန်မာကျောင်းသားတွေအဓိကလိုတာတော့တမူးဝန်းကျောင်းမှုပေါ့ career နဲ့ပတ်သက်လို့ပါသူတို့လိုအပ်တဲ့သတင်းအချက်အလက်လေးတွေကျွန်တော်တို့ကရှင်းပြပေးတယ်ဒါမျိုးလေးတွေကြတော့ကျွန်တော်တို့ကဟိုမြန်မာကျောင်းသားတွေအတွက်လည်းလိုအပ်တယ်ကျွန်တော်တို့လည်းအခုတော်တော်လေးဒီ level လေးတွေမှာတော်တော်လေးဟိုလှုပ်ပေးနေရတယ်အခါအားလျော်စွာကျွန်တော်တို့ဒီ seminar လေးတွေလုပ်တယ်ဟောပြောပွဲတွေလုပ်တယ်ကျောင်းတစ်ခုရဲ့ seminar မျိုးမဟုတ်ဘဲနဲ့ဒီကျောင်းသူကျောင်းသားနဲ့ကလေးတွေအတွက်လူအပ်ချက်တွေကိုဖြည့်ဆည်းပေးမဲ့သတင်းအချက်အလက်ပေးတဲ့ဒီ seminar မျိုးတွေကျွန်တော်များများလေးလုပ်ပေးရပေါ့
အခုနောက်ပိုင်းကျွန်တော်သတိထားမိတော့ဒီမှာရှိတဲ့နောက်နိုင်ငံတန်ယုံတွေသူဖြစ်ဆို American တန်ယုံတို့ British တန်ယုံတို့ကဒီသူတို့သက်ဆိုင်ရာနိုင်ငံကတက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့ဒီပညာရေးဆိုင်ရာပွဲလေးပေါ့ Education Fair ဆိုပြီးတော့တက္ကသိုလ်တွေနဲ့ချိတ်ဆက်နိုင်တဲ့ဟာလေးလုပ်လာတယ်အဲ့ဒါကောဘယ်လောက်ထိဟိုသူကျောင်းသားတွေအတွက်အသုံးဝင်မလဲအသုံးတည်လဲ
တန်ယုံတွေကိုယ်တိုင်ကကိုစားပြုပြီးလုပ်လာတဲ့အခါကျတော့ပို့ပြီးတော့သူတို့သတင်းချက်လက်စုံစုံလင်းလင်းလေးတွေရလာတယ်။တန်ယုံတွေကလည်းဦးစီးလောက်တာဖြစ်တဲ့အတွက်ဒါ reliable information လေးတွေဖြစ်တဲ့တက္ကသိုလ်ရဲ့ officer တွေနဲ့လည်း direct တိတိကျွင်ရတဲ့အတွက်ဟိုပို့ကောင်းတဲ့ခါတိုင်းနဲ့စာရင်ပေါ့နော်။အဲ့တော့ပို့ပြီးတော့ကျွန်တော်တို့ကတော့ကြိုဆိုပါတယ်။ဒါမျိုးဖွဲ့စည်းတွေကလုပ်တဲ့ဟာလေးတွေလည်းကျောင်းသူကျောင်းသားတွေအတွက်တော့သတင်းချက်လက်ပို့ရလာတယ်ပေါ့နော်
။ဒီနိုင်ငံခြားတက္ကသိုလ်တွေကပြီးရပညာတော်တွေထောက်ပံ့ကြီးပေါ့နော် scholarship program တွေဒါနေနဲ့ပတ်သက်လို့ရော group နဲ့ချိတ်ဆက်ပြီးလုပ်တာရှိပါလား
။ကျွန်တော်ကတော့ရေဘူးရအဖြစ်အချက်နှစ်ချက်ရှင်းလင်းပြီးခွဲပြားကြထားတယ်။တစ်ခုကတော့ပညာသင်ထောက်ပံ့ကြီးနဲ့တစ်ခုကပညာသင်စုပေါ့နော် Stary Grant ကတော့ကျွန်တော်တို့ကပညာသင်ထောက်ပံ့ကြီးပေါ့။သူကတော့ဒစိမ့်တစ်ပိုင်းပဲသူရဲ့နေစည်စားစိတ်တွေမပါဘူး။ဒီတက်ဆိုင်ရာကျောင်းနေမှာအစီအစဉ်လေးတွေရှိတယ်ပေါ့။ဘဏ္ဍာရေးဆိုင်ရာအကူအညီပေးတာ။ပညာသင်ထောက်ပံ့ကြီးကတော့ပုံစံအမျိုးမျိုးရှိပါတယ်။အဖွဲ့အစည်းတွေကပေးတာမျိုးလေးတွေရှိတယ်ပြီးတော့တက္ကသိုလ်ကျောင်းတွေကလည်း merit based လို့ခေါ်တဲ့ academic ပုံမှာထူးချွန်မှုပုံမှာမူတည်ပြီးပေးတာမျိုးလေးတွေပေါ့နော်နောက်ပြီးတော့ need based ဆိုတာကတော့ဒီကျောင်းသားကလိုအပ်နေလို့သူတို့ပေးတာမျိုးလေးတွေနောက်တစ်ခုကလည်းဘာသာရပ်ဆိုင်ရာပေါ့နော်နည်းနည်းလေးဟို political ဘိုင်းဆိုင်ရာအရာမှာ human right နဲ့ပတ်သက်တာတွေ developments နဲ့ပတ်သက်တာတွေပုံမှာအခြေခံပြီးပေးတာမျိုးလေးတွေပေါ့ပြီးခဲ့တဲ့တစ်ပတ်ကဆိုရင်ကျွန်တော်တို့ဒီ Norwegian ကနေပြီးတော့ပေးတာလေးကိုတန်ယုံကိုကျွန်တော်တို့ဖိတ်တယ်ကျွန်တော်တို့တက်တယ်အဲ့တော့အဲ့လိုမျိုး process တွေကိုကျောင်းသူကျောင်းသားတွေကိုသတင်းချက်လက်တွေကူညီဖြန့်ပေးတယ်ကျွန်တော်တို့ရှောက်ထားပေးတယ်အဲ့ဒီအတွက်ကျွန်တော်တို့ဝန်ဆောင်ကယူတာတွေ agency fee ယူတာတွေကျွန်တော်တို့မလုပ်ဘူးသူတို့တတ်မှတ်ထားတဲ့မူရဲဘောင်တွေကဝင်တဲ့ကလေးတွေပေါ့နော်ဥပမာ Asia Institute of Technology ကို Norwegian က government ကနေပြီးတော့မြန်မာကျောင်းသားတွေအတွက်ပေးတဲ့ပညာသင်ဆုမျိုးတွေရှိတယ်ပေါ့နော်နောက် Asia Development Bank ကပေးတာမျိုးတွေ American မှာဆိုရင်ကျွန်တော် Fulbright လို့ဟာမျိုးတွေ Australia ကအစိုးရပေးတဲ့ Aus Aid Programs လို့ဟာမျိုးတွေပေါ့တချို့ဟာတွေကကြတော့ programs တွေကရှိနေပြီးတော့မြန်မာကျောင်းသားတွေမသိကြတာများတယ်ဒါအခက်အခဲတစ်ခုမြန်မာကျောင်းသားတွေပေါ့ဒုတိယအခက်အခဲတစ်ခုကတော့သိတော့သိကြပြီးတော့ဒီ scholarship တွေကိုရှောက်ထားဖို့အတွက်ဘလို့အချက်လက်တွေနဲ့ပြည့်စုံရမယ်ဆိုတဲ့အချက်တွေကိုလည်းလေ့လာတာလေးတွေဟိုတင်ပြတာလေးတွေအားနည်းတယ်ဥမာ essay က250စကလုံးရေးရမယ်ဆို100ပဲရေးလိုက်တာမျိုး1000လောက်ရေးလိုက်တာမျိုးပေါ့နော် reference ဒီထောက်ခံချက်2ဆောင်ထည့်ရမယ်ဆိုရင်2ဆောင်နဲ့ထည့်လိုက်တာမျိုးလေးတွေပေါ့နော်အဲ့တော့အဲ့ဒါမျိုးလေးတွေကိုအားနည်းတယ်အဲ့တော့အများကြီးမြန်မာကျောင်းသားတွေအတွက်အခုပို့ပေးလာကြတာတွေရှိတယ် Aus8 ဆိုလည်းနည်းနည်းပို့ပေးတယ် Fulbright လည်းနည်းနည်းပို့ပေးတယ်အင်္ဂလန်ဘက်မှာလည်း scholarship ရှိတယ်အဲ့တော့ကျွန်တော်တို့တွေနဲ့ဆက်ဆက်တဲ့ကျောင်းတွေကတော့ Stary Grant လို့ခေါ်ပါတယ်တစ်နှစ်ကိုဥမာပေါင်1000လောက်ကြမယ်ဆိုရင်ကျွန်တော်တို့က 30% 40% သူတို့ရဲ့ထူးချွန်မှုမှတ်တမ်းလေးတွေကိုကြည့်ပြီးတော့ဟိုပညာသင်ထောက်ပံ့ကြီးလေးတွေခေါ်တာပေါ့နော်ဒါလေးတွေကတော့ကျောင်းသားတွေအတွက်လွယ်လင်းတကူရနိုင်ပါတယ်မခက်ပါဘူးအဲ့ဒါမျိုးကြတော့ဒိုင်းရိုက်တက္ကသိုလ်တွေရလျှောက်တာတဲ့ဆိုင်ကျွန်တော်တို့တွေကနေပူကူညီနိုင်တယ်ဒါက Stary Grant Scholarship ပညာသင်ထောက်ပံ့ကြီးကတော့ကျွန်တော်ခုနပြောလို့အဖွဲ့အစည်းတွေကပေးတာများတယ်တကယ်တမ်းတရားရာဂိုင်းတို့ Scholarship ပညာသင်စုကနေစည်စားစိတ်ကောတက္ကသိုလ်ရဲ့ကုန်ကြစည်းတွေရောသူတို့အတွက်အသေးဆုံးတွေရောအကုန်အပါအဝင်ကိုတော့ကျွန်တော်ခုနပြောတဲ့ Fulbright လိုဟာမျိုးတွေ Aus8 လိုဟာမျိုးတွေအဲ့ဒါမျိုးအဖွဲ့အစည်းတွေကနေပေးပါတယ် တခါတလေကျတော့ចောင်းသားကចောင်းនីကိုရှောက်ဝင်ခွင့်ရတော့မှအဲ့ဒီဝင်ခွင့်စာပဲစာတန်းနေနဲ့ခုနတရားခံနှုံးပြီးတဲ့အဖွဲ့အစည်းမျိုးထတ်လျှောက်တာမျိုးတွေလည်းရှိပါတယ်အဲ့ဒါလေးတွေကိုလည်းကျွန်တော်တို့အခါလျော်ဆိုတာဆိုရှယ်မီဒီယာတွေ Facebook လိုဟာမျိုးတွေကျွန်တော်တို့ရဲ့ website တွေ blog တွေကနေကျွန်တော်တို့အခါလျော်ဆိုတာထုတ်ပြန်ပေးပါတယ်ဟုတ်ကဲ့ပ
ါနိုင်ငံခြားတက္ကသိုလ်ကလည်းဗာပြောမြန်မာနိုင်ငံမှာပို့လင်းလာတဲ့သဘောမှရှိတော့တချို့တက္ကသိုလ်တွေကမြန်မာနိုင်ငံတင်းမာကိုဝင်ပြီးတော့ထိုင်ပြီးတော့ဟိုဌာနခွဲလေးတွေဖွင့်လာကြတယ်နောက်တစ်ခုကကျောင်းတွေပါဖွင့်မှုတွေစီစဉ်ဆောင်နေလို့ကျွန်တော်ချုပ်ကြားရပါတယ်ခင်ဗျအဲ့ဒါအဲ့ဒါကလားလာကောဘလို့ရှိပါလဲကုလီထားမှာ
နိုင်ငံရဲ့ပြည်ပြပြောင်းလဲမှုဖြတ်တန်းမှုတစ်ခုမှာပညာရေးထဲမှာလဲဒါပါလာတဲ့ရင်းနှီးမြှုပ်နှံမှုပိုင်းဆိုင်ရာလဲပါလာတာအဲ့မှာတော့ကျွန်တော်2မျိုးခွဲမြင်ကျင်ပါတယ်တစ်မျိုးကတော့ဒီစီးပွားရေးကိုရှေ့ထားပြီးတော့ဝင်လာတာမျိုးတွေရှိသလိုတစ်မျိုးကတော့မြန်မာနိုင်ငံမှာရှိတဲ့တက္ကသိုလ်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ဒီဘက်ကကလေးတွေအတွက်ပညာရေးခွင့်လန်းတွေပွင့်ဖို့လာတာမျိုးလေးတွေပေါ့နော်အဲ့တော့ဒုတိယအချက်လေးကိုတော့ကျွန်တော်ကတော့ပို့ပြီးတော့ဟိုအားပေးကျင်ပါတယ်လောလောဆယ်သူတို့ရင်ဆိုင်နေရတဲ့ခက်ခဲလေးတွေကတော့မြန်မာနိုင်ငံမှာဒီတက္ကသိုလ်ကျောင်းတွေလာရောက်ပြီးတော့တရားဝင်ရည်တည်ဖို့အတွက်တိကျတဲ့ပညာရေးဆိုင်ရာမူဝါဒနဲ့ပတ်သက်တာလေးတွေရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒနဲ့ပတ်သက်တာလေးတွေမရှိသေးတော့တကယ့်အကြီးတွေကတော့ဝင်မလာသေးဘူးလောလောဆယ်ပဲဆွေးနွေးနေတာတွေလည်းအများကြီးရှိတယ်ဟိုစနစ်တကျနဲ့ကြိုဆိုဖို့တင့်ပါတယ်ကျောင်းသားတွေစီကပတ်စံကိုယူပြီးတော့တကယ့်အရေးချင်းမိတဲ့ပညာရေးမပေးဘဲနဲ့စာရွက်တရွက်ထုတ်ပေးတဲ့အဖွဲ့အစည်းမျိုးတွေဒါမျိုးတွေကရှိနေတော့ကျွန်တော်နိုင်ငံမှာလည်းဒါမျိုးလေးတွေကဖြစ်လာနိုင်တဲ့အတွက်အစိုးရဘက်ဆိုင်ရာလည်းအဲ့လိုမျိုးတွေမဖြစ်အောင်လို့ကြိုတင်ကာကွယ်ဖို့အတွက် quality assurance လို့ဟာမျိုးလေးတွေထားရမယ်။ကျောင်းသူကျောင်းသားတွေကလည်းဒီကျောင်းကြီးတစ်ခုကကောင်းတယ်ပြောတာမျိုးမဟုတ်ဘဲနဲ့ရည်မူရာအဖြစ်အချက်လက်တွေကိုရှာဖွေစုဆောင်းပြီးတော့အဲ့လိုမျိုးလုပ်ရပါမယ်။အဲ့တော့တတိနဲ့ကြိုဆိုရမယ်လို့ကျွန်တော်တော့နည်းနည်းလေးမြင်ပါတယ်
ခင်ဗျ။ဟုတ်ကဲ့။တစ်ဖက်မှာတော့ကျွန်တော်ရင်းနှီးမြှုပ်နှံမှုကိစ္စပေါ့ဒါကလည်းပညာရေးရသူတို့institution တွေလာပြီးရင်းနှီးမြှုပ်နှံကြတဲ့အခါမှာလက်ရှိရှိနေတဲ့ဥပဒေမှာကျတော့ရင်းနှီးမြှုပ်နှံမယ်ဆိုလို့ရှိရင်တိုင်းသား public လုပ်ငန်းရှင်တွေနဲ့တွဲလုပ်ရမယ်ဆိုရယ် percentage ကခွဲထားတာရှိရယ
်ဟုတ်ကဲ့
အဲ့တော့တကယ်တမ်းဒီတိုင်းသားလုပ်ငန်းရှင်တွေဘက်ကကောဒီပညာရေးနဲ့ပတ်သက်လို့သူတို့နဲ့ partner လုပ်နိုင်မဲ့ capacity ပေါ့လုပ်နိုင်တဲ့အနေအထ
ား
လုပ်နိုင်ခွင့်အဲ့လောက်ကိုရှိရလားအခုနေထားမှာ
လုပ်ကင်နိုင်တဲ့အဖွဲ့အစည်းတွေရှိတယ်လို့တော့လည်းကျွန်တော်ယုံကြည်ပါတယ်ဒါပေမဲ့တကယ်တမ်းကမ္ဘာအဆင့်မီဆိုတာမျိုးတွေနဲ့တော့ကျွန်တော်တို့ပြတ်ကြံရခဲ့တယ်လို့ထင်တယ်အထူးသဖြင့်ဥပမာသိပ္ပံနဲ့ပတ်သက်တာမျိုးတွေဆိုရင်တခြားနိုင်ငံတွေမှာလုံလောက်တဲ့တကွဲကန်းနေနဲ့လှုပ်လှုပ်နေကြတယ် engineering ဆိုလဲ engineering lab တွေပေါ့ကျွန်တော်တို့စီမှာဒီလောက်လုံလောက်လောက်မရှိဘူး science lab တွေပေါ့နော်အဲ့တော့စိတ်ဆန္ဒအားဖြင့်ရောစေတနာအားဖြင့်ရောလုံနိုင်တာတွေရှိပေမဲ့ဤပညာပိုင်းမှာတော့ကျွန်တော်တို့အများကြီးလုံနိုင်တဲ့လူစီက institution စီရှိရယူဖို့လိုမယ်လို့ထင်ပါတယ်ပုဂ္ဂလိကကုမ္ပဏီတွေအပြင်ကဝင်လာမယ်ဆိုရင်လေဒီတိုင်းခွင့်ပြုတယ်ဆိုတာတဲ့ကျွန်တော်နိုင်ငံအတွက်ဘာနေရာတွေမှာလိုအပ်နေသလဲဘယ်နေရာတွေမှာကျွန်တော်လူငယ်တွေအတွက်ဟိုအသုံးပိုကြမလဲဥမာစီဝိုင်းဆိုရင်လေစီဝိုင်းနဲ့ပတ်သက်တာကိုကျွန်တော်နိုင်ငံကအကြောင်းတွေကတကယ်တမ်းအရေးချင်းမိမိစီမံခန့်ခွဲနိုင်တယ်ဆိုရင်လေနိုင်ငံတကာအတွက်အဲ့နေရာမျိုးတွေမှာရှော့ပြီးတော့ဤပညာနဲ့ပတ်သက်တဲ့လိုအပ်တာဥမာ biotechnology လိုဟာမျိုးတွေကျွန်တော်တို့လိုအပ်မယ် science ကဟို research နဲ့ပတ်သက်တာတွေကျွန်တော်တို့လိုအပ်မယ်နောက်ပြီးတော့ဥမာ aircraft maintenance aerospace လို့ဟာမျိုးအဲ့လိုနေရာမျိုးတွေကိုကျွန်တော်တို့ပို့ပြီးတော့ဟိုကျူစုတဲ့နဲ့ကျူစုရမယ်ပေါ့ခင်ဗျဟုတ်ကဲ့ပ
ါအခုကဒီမြန်မာနိုင်ငံကတစုံတရာပြည်ပြောင်းလဲမှုတွေပြီးခဲ့တဲ့၃လနှစ်ကစပြီးလှုပ်လာတယ်လှုပ်လာတဲ့အခါမှာနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးပါသူတို့ပြောပါတယ်လှုပ်လာတဲ့အထက်မှာအဲ့တော့ဒီပြည်ပြောင်းလဲမှုတွေကိုစိုးရလို့လို့လွှတ်တော်ကလည်းတပိုင်းလုပ်နေတယ်ဒါတော့လွှတ်တော်ဘက်ကတော့ဥပဒေပြလဲမှုပေါ့အဲ့တော့ဒီ high education ပေါ့စစ်မြေပညာရေးအထူးဖြစ်ဒီတက္ကသိုလ် college တွေနဲ့ပတ်သက်လို့ပြင်ဆင်ဆောင်ရွက်မှုတွေပြည်ပြောင်းလဲမှုတွေနဲ့ပတ်သက်လို့ပေါ့ကိုအောင်ကျော်ဆန်းဘယ်လိုမြင်လဲ?ဂျင်းနဲ့အာရမှုရှိရလား?လုံလောက်နေပြီလို့ထင်ရလား?
ပြုပြင်ပြောင်းလဲမှုလုံနေပြီဆိုတဲ့အချိန်လေးနဲ့တော့ကျွန်တော်တို့နည်းနည်းကြည်နက်ခဲ့မိတယ်ပေါ့နော်။အခုနောက်ပိုင်းတော့ကျွန်တော်တိတ်အားမရတော့ဘူးဖြစ်လာတယ်။ဒီ high education စကိုင်းတွယ်ပုံလေးတွေနဲ့ပတ်သက်လို့ပေါ့။ဒါလေးလေးနဲ့ပတ်သက်လို့လည်းကျွန်တော်စကားခံနေတာကကျွန်တော်တို့ရဲ့အတွေ့အကြုံရှိသလောက်လေးကဏ္ဍလေးကိုပြောရမယ်ဆိုရင်ပေါ့နော်။ခုနကကျွန်တော်ပြောတဲ့ high education status မှာပြုပြင်ပြောင်းလဲမှုကိုကျွန်တော်တို့နှစ်မျိုးအကြမ်းမြင်တယ်။ချက်ချင်းကူစားရမယ်ပညာရေးပြည်ပြင်ပြောင်းလဲမှု status တခုရှိရယ်ရေရှည်ပြည်ပြင်ပြောင်းလဲမှု status တခုရှိရယ်ရေရှည်ပြည်ပြင်ပြောင်းလဲမှုဟာလည်းဥပဒေပြုစနစ်တကျသွားမှာဖြစ်သလိုတစ်ဖက်မှာလည်းချက်ချင်းပြည်ပြင်ပြောင်းလဲရမယ့်ကဏ္ဍတွေရှိတယ်ဥပမာခီးသွွားလုပ်ငန်းနဲ့ပတ်သက်တဲ့နေရာမျိုးတွေဆိုရင်ကျွန်တော်ကချက်ချင်းပြည်ပြင်ပြောင်းလဲရမယ်ဒီ vocational ထဲမှာရှိတဲ့လူတွေကိုချက်ချင်း train ပေးရင်ဒါကချက်ချင်းအကျိုးအမြတ်ရနိုင်တဲ့နေရာမျိုး status လေးတွေပေါ့နော်အဲ့တော့နောက် banking and finance လို့ status မျိုးတွေ institution စီဒါတွေကကျွန်တော်တို့ diploma course လို့မျိုးပဲဖြစ်ဖြစ်တာချက်ချင်းပြုပြင်ပြောင်းလဲပြစ်လို့ရတဲ့ status တွေရှိတယ် vocational business ပတ်သက်တာပေါ့နော်ခုနတက္ကသိုလ်တွေသူတင်နာသွားမယ်ဟာတွေကတော့ရည်ရှည်ပေါ့နော်အဲ့တော့ဒါ status ကြီးနှစ်ခုရှိတယ်အဲ့ဒီပုံမှန်မူတည်ပြီးတော့မှခုနဥပဒေသားနီးဥပဒေသားလေးတွေခွဲရင်အဆင်ပြေမယ်ပို့ထင်တယ်အခုနောက်ပိုင်းတော့လွတ်တော်ဘက်ကလည်းတစ်ဖွဲ့ဒီဘက်ကကျွန်တော်တို့ဒီဘက်ကအစိုးရဥမာ NNE ရဘက်ကလောက်တာလေးလည်းကောင်းတာလေးတွေရှိတယ်အဲ့တော့အားလုံးဟိုဘုံသဘောတူညီမှုတစ်ခုကိုမရောက်နိုင်ဘူး ဖြစ်နေတာလေးတွေရှိရပေါ့နော်နောက်ဥမာ quality assurance နဲ့ပတ်သက်တာလေးတွေကိုကျွန်တော်တစ်ခါတင်ပြဘူးတယ်ဒီပြည်ပြင်ပြောင်းလဲမှုတဲမှာပေါ့နော်အဖွဲ့အစည်းတစ်ခုကိုကျွန်တော်ကစလုံနေကြပြီဆိုရင်ဒီ QA ဆိုတာလိုတယ်ဒါကိုထည့်သွင်းမှသာကျွန်တော်အိန္ဒိယနိုင်ငံတွေမှာဖြစ်တဲ့ပြဿနာမျိုးကိုကျွန်တော်တို့နည်းနည်းလေးကာကွယ်နိုင်မယ် think tank လိုဟာမျိုးတွေလည်းလိုအပ်ရင်ထားပေးရမယ်လိုအပ်ရင်လည်းနိုင်ငံတကာအကူအညီကိုကျွန်တော်ကတော့ယူစီခြင်းနဲ့ကျွန်တော်စိတ်ထင်ပေါ့နော် dissenters ကရီဘူယာအဖြစ်ပြောရရင်တော့တခြားနိုင်ငံရေးစီးပွားရေးလူမှုရေးတွေကအခြေခံဒီပညာရေးကိုပဲကျွန်တော်တို့ကတော်တော်ပြီးအခြေခံတာဖြစ်တဲ့အတွက်ဒါလောလောဆယ်ကုစားရမယ်ဟိုပြည်ပြင်းပြောင်းလဲမှုကိုအလင်းမြန်လုပ်ရမယ့် sectors တခုလို့ကျွန်တော်မြင်ပါတယ်အစိုးရပိုင်းဌာနတခုလည်းမဟုတ်ဘူးကျန်တဲ့ public အဖွဲ့အစည်းတွေအားလုံးလည်းကျွန်တော်တို့ပူးပေါင်းပါဝင်ရမယ်တက်တက်ကြွကြွနဲ့ပေါ့နော
်နောက်တစ်ခုတော့နိုင်ငံခြားတက္ကသိုလ်တွေအခုဝင်ပြီးတော့တချို့တွဲလုပ်တာရှိမှာ John Hopkins လို့ပေါ့ဆိုရန်ကုန်တက္ကသိုလ်နဲ့တွဲလုပ်တာရှိ American University ဝင်အဲ့တော့ဒီနိုင်ငံခြားတက္ကသိုလ်တွေ institution တွေဝင်လာတဲ့အခုလက်ရှိပူးပေါင်းဆောင်ရွက်နေမှုတွေနဲ့ပတ်သက်လို့ပေါ့ကိုအောင်ကျော်ဆန်းဘယ်လိုသုံးသပ်မိလဲနီးမှန်နမ်းမှန်ပုံမှန်ရှိရလား
ဥမာ John Hopkins ဆိုကြပါစို့ကျွန်တော်တို့ဒီမှာရှိတဲ့ကလေးတွေကလွဲမှားတဲ့ပညာရေးစနစ်တစ်ခုကနေကြီးပြင်းလာခဲ့ရတာဆိုတော့ဒါကိုကျွန်တော်တို့ဘယ်လိုဖျောက်ဖျက်မလဲပေါ့เนาะအဲ့တော့သူတို့ပေးခြင်းတဲ့ပညာရေးတစ်ခုကိုမပေးခင်သူတို့ပေးတယ်ဆိုတော့သူတို့ပညာရေးစနစ်တွေကသူတို့ပညာရေးစနစ်ထဲကနေစနစ်တကျကြီးပြင်းခဲ့တဲ့ကလေးတွေအတွက်တော့တင့်တော်ကောင်းတင့်တော်နိုင်ပြီးတော့ကျွန်တော်တို့စီရကလေးတွေအတွက်လူအပ်ချက်တွေရှိကောင်းရှိနိုင်လိမ့်မယ်ဥပမာကျွန်တော်တို့ခုပြောနေကြတဲ့ဒီ independent study skills တွေ critical thinking တွေ lateral thinking တွေဒါတွေက higher educations မှာအမှန်တကယ်ကိုပဲလိုအပ်တဲ့စနစ်တွေပေါ့16နှစ်လောက်ဒီကျွန်တော်တို့ business educations မှာတမျိုးပုံစံလွဲလာတဲ့ကလေးတွေကိုချက်ချင်းဒီပုံစံကွက်တွေနဲ့တွတ်လိုက်ရင်ဖြစ်မလားဆိုတာကိုကျွန်တော်စိတ်ထဲမှာနည်းနည်းလေးဟိုတန်လျာဖြစ်တယ်ပေါ့နော်အဲ့လိုဖြစ်ရတဲ့အကြောင်းရင်းကလည်းကျွန်တော်တို့ကိုယ်တိုင်ကို American Foundation programs တခုကိုကျွန်တော် run နေ run ရတဲ့တကယ်ရည်ရွယ်ချက်ကလည်းမြန်မာပညာရေးနဲ့ကြီးပြင်းလာတဲ့ကျောင်းသားတွေနိုင်ငံတကာပညာရေးဘက်ကမလှမ်းခင်ကြားထဲမှာဗမာလိုပြောရင်တော့ buffer zone လေးခံလိုက်တာပေါ့ကိုသူတို့ assignment တွေမလုပ်တတ်ဘူး attention ထွက်ပြီး presentation skills တွေမလုပ်တတ်ဘူးဆရာတွေကိုမေးခွန်းမေးရမှာကျွန်တော်တို့ culture မှာအားမပြီးခဲ့တဲ့အတွက်ချက်ချင်းဒါတွေကသူတို့ဖြစ်ထွန်းလာဖို့မရှိဘူးအထူးသဖြင့်ဆယ်နှစ်ကျော်လောက်သူတို့ habit ကြီးတစ်ခုလိုဖြစ်လာတာကိုချက်ချင်းကျွန်တော်တို့ကလက်ညှိုးထိုးပြီးဒီလိုလုပ်ပါလို့ပြောဖို့မဖြစ်နိုင်ဘူးလို့ကျွန်တော်စိတ်ထဲမှာထင်တယ်အဲ့တော့ဒီတက္ကသိုလ်ရိအနေနဲ့ကလုံမယ်ဆိုရင်လေကျွန်တော်တို့ခုနပြောလို့ပေါ့အမြင့်ကလှန်မှကိုရမယ်အဲ့တော့ကျွန်တော်သတင်းလေးတစ်ခုကြားတာက teachers training တစ်ခုလုပ်ဖို့လာတယ်ပေါ့နော်လာတဲ့အခါမှာသူတို့ကတော့သူတို့ရဲ့ preparation စီသူတို့ teachers training လုပ်တဲ့ပုံစံမျိုးပဲသူတို့ပြင်လာခဲ့ဒါနဲ့ဒီမှာဆရာတွေကို teacher training လုပ်ဖို့အဲ့ဒါကိုလုပ်တဲ့အခါအဲ့ဒါနဲ့ကိုပဲဒီဘက်ကဆရာမတွေမှာအများကြီးခက်ခဲရှိတယ်ဆရာဆရာမတွေကအဲ့လိုသင်ကြားတာလည်းလုပ်ခဲ့တာမဟုတ်တဲ့အတွက်သူတို့အဲ့ programs ကိုရက်တောင်ရက်လိုက်ရတယ်လို့ကျွန်တော်ကြားတယ်ပြီးတော့သူတို့ပြန် revise လုပ်တယ်ပြီးတော့မှဆရာဆရာမတွေကဘာတွေတိထားခဲ့တာလဲဘာတွေတိနေကြလဲဘယ်လိုမျိုးသူတို့ဖြတ်သန်းခဲ့တာလဲဆိုတဲ့အပေါ်မှာပြန်ကြည့်ပြီးတော့မှဒါ auto teacher trainings လေးကိုတော့သူတို့အဲ့လိုပြန်လုပ်ရတယ်ဆိုတော့ higher educations ကိုဖြတ်ပြီးတော့တက္ကသိုလ်တွေကပြီးတော့မယ်ဆိုရင်ကျွန်တော်ကရှင်းပြတဲ့အချက်လက်တွေကိုထည့်သွင်းစဉ်းစားဖို့လိုပါတယ်မြန်မာကလေးတွေကမိကုမမီရဲကြဘူး independent study skills ဆိုတာမျိုးမရှိကြဘူး critical thinking မှာမရကြဘူးသင်ချာမှာနည်းနည်းလေးတော်တယ်ဝိဇာဘာသာရပ်တွေမှာကျွန်တော်တို့ကချပြရတာညံနေအဲ့တော့ဘလူမျိုးကဲ့ညီအောင်နိုင်ငံငါပညာရေးနဲ့ချိတ်ဆက်မလဲဆိုတဲ့အချက်တွေကစိတ်ဝင်စားဖို့ကောင်းတဲ့အချက်တွေဖြစ်ပါတယ်အဲ့တော့ဆိုလိုတာတက္ကသိုလ်တွေအနေနဲ့ဒီလိုမျိုးချက်ချင်းလာပြီးပေးဆိုတာမျိုးလုံးလုံးမရနိုင်ဘူးသူတို့ကုညီမဲ့တက္ကသိုလ်တွေကိုသူတို့စနစ်တကျလေ့လာရမယ်ဒီမှာရှိတဲ့ကလေးတွေရဲ့အင်္ဂလိပ်စာရေးခြင်းဘယ်လောက်လောက်ရှိလဲဒါမှသူတို့ရဲ့ curriculum တွေသူတို့သင်ကြားတာတွေကိုအဲ့ level နဲ့အညီကလေးတွေလိုက်နိုင်အောင်သူတို့ပြင်ရတယ
်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်ခဲ့တာပါခင်ဗျာမကြာခင်မှာမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့တက်ကြီးစကားအစီအစဉ်တွေကိုတင်ဆက်သွားပါမယ်